ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကမြဝတီမြို့မှာတော့စစ်တပ်နဲ့နေကြားဆောင်တပ်ကစောင့်ကြတဲ့မဲယုံတွေကလွဲရင်တခြားမဲယုံအကုန်လေးပါကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ခဲ့ပြီးတော့မြဝတီခရိုင်တွေကတက်တွေပေးပို့ခဲ့တဲ့ကြိုတင်မဲတွေကတော့ဒီမဲပုံတွေထဲမှာအစီအီထည့်သွင်းထားတာကြောင့်ပြည်သူတွေစိတ်ထဲမှာမြုံကြည်မှုတွေကလည်းရှိနေပါတယ်အကြောင်းစုံကိုတော့မအေးအေးမှာကတင်ပြပေးပါမယ်ရှင
်မြဝတီနယ်စပ်မြို့တစ်ခုလုံးကိုကိုစားပြုပြီးပြည်နယ်လွတ်တော်နှစ်ခုနဲ့အမျိုးသားလွတ်တော်အပါအဝင်လွတ်တော်၄ခုလုံးကိုဝင်ရောက်ရှင်ပြန်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရထားကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ရွေးချယ်ခံကိုယ်စားလှယ်မန်းဝင်းခိုင်ကဆိုပါတယ်မဲယုံ52ယုံမှာ39ယုံကတော့အနိုင်ရထားကြောင်းအခုလို့ပြောပါတယ
်ဒီနေ့ကညရီကဟောပေါ့မဲယုံ52ယုံရှိတယ်ဗျာ52ယုံမှာကျွန်တော်တက်ပေါ့ဒီကြက်ကောစစ်တက်ကောကဆက်ပြင်းရှိဆက်ပြင်းမှာအဲ့ဆက်ပြင်းကိုရှုံးတယ်ကျွန်တော်ကျန်တဲ့ဟောပေါ့ယုံ40မှာ39ယုံနိုင်တယ်ဆက်ပြင်းအပြင်ကပြင်းရှုံးတယ်ပေါ့စံသားကုန်တယ
်မန်းဝင်းခိုင်ဟာအာဇာနီကောင်းဆောင်ကြီးမန်းမခိုင်ရဲ့မြေးဖြစ်ပါတယ်မဲယုံ52ယုံတည်းကစစ်တပ်နဲ့နေကြားဆောင်တက်စောင့်တဲ့မဲယုံတွေကိုတော့အစကတည်းကတိတ်မမျောလင့်ထားဘူးဆိုပြီးမန်းဝင်းခိုင်ကဆိုပါတယ
်အဲ့တော့ဒီလိုပဲကျွန်တော်လည်းမဲယုံကိုလည်းပဲလွတ်ထားလိုက်တော့လေရှင်းရတယ်ကျွန်တော်ဒီအောင်ရှုံးခံထားတာဥစ္စာတွေကလေရှုံးခံထားလိုက်တော့ကိုလည်းတုံတုံမသွားတော့ဘူးအဲ့မဲယုံကိုလည်းပဲစရကွာရှုံးလို့လွတ်ထားပြီးသားဆိုတော့လေ
မြဝတီခရိုင်တွေကတရင်တက်ဖွဲ့အပြီးပြီးကနေချိုးတင်မဲတွေရောက်ရှိလာခဲ့ရမှာထိပ်ပိတ်ထားတဲ့မဲပုံးတွေထဲမှာမဲတွေဟာအစီအီထည့်ထားသလိုတွေ့ရတယ်ဆိုပြီးဓာတ်ပုံမှတ်တမ်းရယူခဲ့တဲ့နာရေးကူညီမှုအသင်းကကိုအရှိကြီးကလည်းအခုလိုပြောပါတယ်
။အော်မြင်တော့မဲတွေဟာဟိုဘုံထဲကနေဟိုထည့်လိုက်တာအပေါက်ထဲကနေထည့်ရင်တော့ဘလူးရုတ်စီပြီးတော့ကျပါတယ်ပေါ့နော်။တရားချိုးတင်မဲတွေကစတက်ကမဲတွေအားလုံးကဆိုရဲဥစ္စာပေါ့။ဒီမဲတွေဟိုဘလူးပြောမလဲ။အပေါ်ကနေထည့်တဲ့မဲကသူ့ရဲ့ဒီစီပြီးရဲ့မဲကဆိုတော့ဒါကတော့တပ်ပုတ်မြင်တယ်အားလုံးသိနေတဲ့အခြေအနေပေါ့မဲဟိုဟောပြည်သူရဲ့မဲကိုသူတို့စီရမဲဒီကျိုးသေးဖဲတော့ပဲလာလာပေါ့ပြည်သူရဲ့မဲကိုမကြုံနိုင်ဘူးအခုဒီစစ်တပ်ကဥစ္စာကြတော့ဒီကော်မရှင်ဒီမှာဒီတော့တောင်းရင်ခမမဖွင့်လာတယ်ဒီဥစ္စာမှာကော်မရှင်ရောမှမဲသူကလာတခါလေးပို့တာပေါ့သူ့သာပြီးဒီကထွတ်ထွတ်ကိုယ်တွေလာမှသူကအဲ့ဒါစပြီးတော့ဖောက်စစ်တာ
ရွေးကောက်ပွဲနေ့ကမဲမထက်လိုက်ရတဲ့အတွက်မကြေမနက်ဖြစ်နေကြတဲ့မြဝတီမြို့ကန်အနေနဲ့နေရဒေသအသီးသီးကနေအလုံလာလုံကြတဲ့ရွှေပြောင်းအလုံသမားတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရအတော်များများမှာအနိုင်ရလိုက်တဲ့အတွက်ကျဉ်းနှံ့မှုတွေရှိနေကြတယ်ဆိုပြီးမြို့ကန်တို့ကဆိုပါတယ်
အခုဒီဟာအဲ့ဒါဒီပြောတဲ့နေရာမှာဘာမှစိတ်မထွက်ကုန်ဘူးအဲ့အဲ့မျိုးပဲဒီအောင်မြင်ချက်ပုံမှန်မှလည်းဒီလိုမျိုးပဲပြတ်တဲ့နိုင်ငံလေးမျိုးပြောတ
ဲ့ဒါကတော့လက်နက်ကင်အဖွဲ့အစည်းတွေအများအပြားရှိနေတဲ့နေဆက်မျိုးရဲ့အခြေအနေပဲဖြစ်ပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်ကမဲယူတဲမှုတွေနဲ့ပတ်သက်ပြီးမအေးမှသတင်းပြပူခဲ့တာပါရှင်။